ကောဝေကယောဂါကုသမှုတွေတိုးလာနေတဲ့အတွက်နေပြည်တော်နဲ့ရန်ကုန်အပါဝင်နေရာတော်တော်များများမှာခီးတွားလာမှုတွေကိုပုံမတင်ကျလာနေပြီးစောင့်ကြည့်တဲ့အစီအစဉ်တွေကိုလည်းတုံ့နှိထားတဲ့အကြောင်းပြောပြပါမယ်။ဒီမှာအာကနုံပါယောဂကုသမှုတွေတိုးလာနေချိန်မှာပဲအစိုးရဝန်ထမ်းတွေခွင့်ပြုချက်နဲ့ခီးသွားပြီးနေပြည်တော်ကိုပြန်လာတဲ့အခါမဖြစ်မနေသတင်းသပတ်ကြား quarantine စောင့်ကြည့်စစ်ဆေးခံဖို့ဒီနောက်မှာလည်းပေါ်ရှိမရှိစစ်ဆေးဖို့ညွှန်ကြားချက်ထုတ်ပြန်ထားပါတယ်။အကြောင်းမျိုးမျိုးနဲ့နေပြည်တော်ကနေတခြားကိုခီးသွားသူတွေဒါမှမဟုတ်နေပြည်တော်ကိုလာတဲ့သူတွေအနေနဲ့လည်းသတင်းနှစ်ပတ်စောင့်ကြည့်စစ်ဆေးခံဖို့ညွှန်ကြားထားပြီးယောဂပေါ်ရှိမရှိဆိုတာကိုတော့ကိုယ်စီရင်တဲ့ကိုကုံကြခံရမှာဖြစ်တယ်လို့နေပြည်တော်ပြည်သူ့ကျန်းမာရေးဦးစီးမှုတောက်တာမြတ်ဝဏ္ဏစိုးကပြောပါတယ
်ဒီရပိုင်းအတွင်းမှာပေါ့လေနေပြည်တော်မှာလည်းကိုဗစ် positive case တွေထွက်လာတာလည်းလည်းရှိပါတယ်ဒါကြောင့်မလို့ပို့ပြီးတော့ဟိုရောဂါနေနေလုပ်ငန်းကြီးကိုအချိန်ကုန်မြင့်ဆောင်ရပါတယ်အဲ့လိုတော်ရတဲ့အခါမှာဒီပြည်သူတွေအနေနဲ့နေပြည်တော်ဝင်လာရောက်လို့ရှိရင်သိစ်စ်ပြီးတော့ COVID-19 free ဖြစ်မှဝင်ရောက်ခွင့်ပြုဖို့ကန့်သတ်ချက်ကလေးတွေကိုမင်းရစဆောင်ရပါတယ်နောက်တစ်ခုကတော့နေပြည်တော်မှာရှိတဲ့စားတောက်ဆိုင်လေးတွေအဲ့ဒါတွေကိုလည်းကျွန်တော်တို့ကရှောင်းကင်းစစ်ဆေးပြီးတော့ဒီရောဂါကူးစက်ပြန့်ပွားနိုင်တဲ့အပြုအမူမျိုးရှိတာဆိုရင်ကျွန်တော်တို့ကသတိပေးတာလေးတွေထိန်းချုပ်တာလေးရှိပါတယ
်အစိုးရရောင်းစက်ရနေပြီးတော့မှရောဂါကူးစက်သူအတီးပြုလူနာတွေတွေ့ရှိရပြီးနောက်ကန့်သတ်ချက်တွေတိုးမြှင့်လာရကအသွားလာတွေလည်းနှေးပါသွားတယ်လို့ဒေတာခန်တွေကပြောပါတယ်အောင်မင်္ဂလာအဝေးပြေးနေမြေအုပ်ချုပ်ရေးမှူးဦးအောင်မြင့်ဝင်းကတော့နေပြည်တော်နဲ့ကျေးဆွဲနေတဲ့ရေလိုင်းတွေမှာခီးသွားပြီမရှိသလောက်ဖြစ်သွားတယ်လို့ပြောပါတယ
်ဟိုကမ်းမဲ့ချက်ကျင်ရလေနေပြည်တော်ကမ်းမဲ့ချက်ကတအားပြီးစီးပြီးရအောင်လဲတော့ကျွန်တော်ပြင်ထန်တဲ့သဘောတော့ကြည့်ရမယ်အဲ့ဒါဆိုတော့နည်းနည်းနေပြည်တော်ကလုံးဝရဆိုင်ရတယ်တော့သွားရမယ်ဒီဝင်ရမယ်ဆိုတော့အားရင်သွားကြတယ်ဒါကညနေပိုင်းကနေတော့ရှိရှိတယ်ဒီလိုဒါလည်းဒီလိုကြီးနေပြီးတော့လောက်မပြင်းထန်တဲ့အခါကျတော့ဟိုတွားလာနေတွားလာတော့ရှိကြတယ်ဒီ
ရန်ကုန်တိုင်းမှာလည်းတည်တွင်းကူးစက်မှုတွေများနေတဲ့တင်ကန်းကျွန်းမြို့နယ်အင်းဆိုင်မြို့နယ်မြောက်ဥကလာဘမြို့နယ်တာကေတာမြို့နယ်လှိုင်မြို့နယ်ပစွန်တောင်မြို့နယ်နဲ့မင်္ဂလာတောင်မြို့နယ်တို့မှာလည်းတက်နိုင်သလောက်အပြင်းမထွက်ဖို့ကျန်းမာရေးဝန်ကြီးဌာနကညွှန်ကြားထားပါတယ်ပြပိုင်းအတွင်းမှာပဲအတီးပြုလူနာ12ယောက်ရှိခဲ့တဲ့မုံပြင်းနယ်မှာလည်းမော်လမြိုင်မြို့တွင်ရက်ကွက်နှစ်ခုမှနေထိုင်သူတွေတက်နိုင်တဲ့လောက်အိမ်ထဲမှာနေထိုင်ဖို့လည်းအမိန့်ထုတ်ပြန်ထားပါတယ်။မဖြစ်မနေအပြင်ထွက်ရမယ်ဆိုရင်နှာခေါင်းစီးတက်ကြဖို့လက်ဖက်ရည်ဆိုင်စားတောက်ဆိုင်တွေကိုလည်းစိုင်းထိုင်စားတောက်ခွင့်မပြုဘဲအိမ်ထဲတဲ့စနစ်နဲ့ရောင်းချဖို့ပြည်နယ်အစိုးရကညွှန်ကြားထားပါတယ်။ယောဂါကူးစက်မှုတွေရှိတဲ့ဒေသတွင်းကလည်းမွန်ပြည်နယ်ကိုလာရောက်သူတွေအနေနဲ့တရင်နှစ်ပတ်ကြာမဖြစ်မနေအသွာလာကက်တက်စောက်ကြည့်တဲ့နေရာမှာနေထိုင်ရမယ်လို့လည်းမွန်ပြည်နယ်ဒုတိယပြည်သူ့ကျန်းမာရေးဦးစီးမှုတောက်တာဝတ်မှောင်ကပြောပါတယ်
ပထမတော့စစ်ဆေးရုံပဲအခုအမတော်ကရန်ကုန်ကစေဟုံးတတ်မှတ်ထားတဲ့မြို့နယ်ဆိုစေမှုဝင်တော့လေအနောက်ရထားနဲ့ရလာတဲ့ကြည်ကတော့ချူဝင်ရမယ်ကားတော့အဝင်ဝမှာတည်းကအမတော်ကစစ်လိုက်ပြီစစ်တောင်းလာတာခင်ပါခင်ဗျာအမတော်ကတော့ဟိုပြင်းမပြန့်နဲ့ပေါ့နော်ချူဝင်ခိုင်းတာပေါ့
ဒီနေ့မွန်လယ်ပိုင်းအထိကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်သူ1058ဦးကိုအသိပြုထားပါတယ်။ကိုဗစ်ရောဂါကြောင့်သေဆုံးသူကတော့6ဦးရှိပြီးရောဂါသက်သာပြီးပြန်နေကောင်းလာသူက359ဦးရှိတယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မအကနုံရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။